ကမ္ဘာတော်ဝန်ကိုဗစ်ရောဂါပိုးကူးစက်သူအရေအတွက်ဟာ24နာရီအတွင်းမှာ 23,400 ကျော်နဲ့အများဆုံးဆန်ကျင်တင်ခဲ့တယ်လို့တရက်ထဲမှာတင်သေဆုံးသူအရေအတွက်ဟာလည်း 9,900 ကျော်ရှိခဲ့တာကြောင့်ဧပြီလ30ရက်နေ့ကလေးကဆိုရင်သေဆုံးသူအများဆုံးဖြစ်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကတောက်ကြားနေမှာပြောပါတယ်။ဒီတော့တည်းမှာပဲဗီယက်နမ်နိုင်ငံကတောရိုင်းတရိတ်ဆန်နဲ့တောရိုင်းထွက်ကုန်ပစ္စည်းတွေကိုပိတ်ပင်တားမြစ်လိုက်ပါတယ်။ဒီလိုထွက်ကုန်တွေကိုမရောဘူးလေဈေးတွေကိုပိတ်ပင်ကတ်တတ်ပါတယ်။နောက်ထပ်ကတ်ယောဂါကြောက်တာမျိုးကိုတားဆီးဖို့အခုလိုပိတ်ပင်တားမြစ်တာပါလက်ရှိကမ္ဘာတဝန်ပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်ဟာတရုတ်နိုင်ငံတောရိုင်းထွက်ကုန်ဈေးတစ်ခုကနေစပြီးကူးစက်ခဲ့တယ်လို့အများကယူဆထားကြပါတယ်အမေရိကန်မှာတော့ကိုဗစ် -19 ကူးစက်မှုပြန်ဖြစ်လာနေတဲ့ပြည်နယ်တွေမှာနောက်ထပ်ပြန့်နှံ့ကူးစက်တာကိုတားဆီးဖို့အတွက်လက်ရှိပြန်ဖွဲ့မဲ့အစီအစဉ်တွေကိုစိုင်းထားဖို့ကူးစက်ယောဂါဆိုင်ရာထိပ်တန်းကျွမ်းကျင်သူကတောင်းဆိုထားပါတယ်ပြည်နယ်တွေအနေနဲ့လုံးဝပိတ်ပစ်တဲ့အခြေအနေအထိပြန်သွားဖို့မလိုပေမဲ့တေချာပေါက်စိုင်းထားရမှာဖြစ်ပြီးနည်းနည်းတော့ပြန်ရုပ်သင့်ပါတယ်လို့ကူးစက်ယောဂါဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်ထိုနီဖောက်ချီကဝါရှင်တန်ပို့သတင်းစာနဲ့တောက်ကြာနေမေးမြန်းခန်းတစ်ခုမှာပြောထားပါတယ်။ဒါအပြင်ဒေါက်တာဖောက်ချီကသူနဲ့သူ့မိသားစုရဲ့အသက်အန္တရာယ်ချင်းချောက်ခံနေရပြီးလုံခြုံရေးအကောက်အွယ်ယူထားရတယ်လို့လည်းအဲ့ဒီမေးမြန်းခန်းအတွင်းမှာပဲပြောသွားပါတယ်။